ရပိုင်းရင်းရင်းဖြစ်စဉ်ကိုထိုးနှက်လိုက်တဲ့ပြဿနာတစ်ခုကတော့မန္တလေးမူဆယ်ပြည်တော်စုကားလမ်းပေါ်ကပြည်ဦးရည်နဲ့နောင်ချိုကနေရာ၅ခုကိုမြောက်ပိုင်းမဟာမိတ်လက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့ကိစ္စပါပဲ။ပူပြီးထူးခြားတာတစ်ခုကတော့လုံခြုံရေးအကောင်းဆုံးလို့ဆိုရက်ပြည်ဦးရည်တပ်မြို့မှာတည်ထားတဲ့တပ်မတော်ဤပညာတက္ကသိုလ်ချွတ်တိုက်ဒုံးကြီးနဲ့ပြစ်ခတ်တိုက်ခိုက်ခံရခြင်းပါပဲ။အဂုလာ၁၅ရက်နေ့မနေ့လယ်ယာကြီးတိုင်းသားလက်နက်ကင်တွေရဲ့ဝင်ရောက်တိုက်ခိုက်မှုဖြစ်စဉ်မှာတပ်မတော်ဘက်ကအရာရှိစစ်စီ၉ယောက်ကြာဆုံးပြီးရဲတပ်ဖွဲ့ဝင်၃ယောက်လည်းကြာဆုံးတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ဘက်မှာတပ်မတော်နဲ့အင်းကြီးရခိုင်လက်နက်ကင်တွေတိုက်ပွဲဆက်ပြီးဖြစ်ပွားနေခြင်း။မြောက်ပိုင်းမဟာမိတ်၃ဖွဲ့ကလည်းတပ်မတော်အနေနဲ့မြန်မာနိုင်ငံမြောက်ပိုင်းပါဝင်ရခိုင်ပြည်နယ်ဘက်မှာထိုးစစ်တွေရပ်ပြီးမှုမရရင်နောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်လာနိုင်တယ်ဆိုပြီးတတိပင်းချက်ထုတ်ပြန်ပြီးချိန်နောက်ပိုင်းပေါ်ပေါက်လာတဲ့တိုက်ခိုက်မှုပါဒီတိုက်ပွဲတွေကနေတိုင်းသားလက်နက်ကင်တွေကဘယ်လို message တွေပေးကျင်တာလဲတပ်မတော်နဲ့အစိုးရဘက်ကရောဘယ်လိုတုံ့ပြန်လာနိုင်တယ်လဲအဲ့ဒါတွေဟာငြိမ်းချမ်းရေးအတွက်ဘယ်လိုအကျိုးဆက်ရမှုရှိနိုင်မလဲဆိုတာကုရပဆွေးနွေးတင်ပြသွားပါမယ်
ဖြစ်စဉ်အချင်းကိုပြန်ရှင်းပြရရင်အဲ့ဒီနေ့ကပြည်ဦးတွင်နဲ့နောက်ချိုကနေရာ၅နေရာကိုရခိုင်အေအေတအောင်ပလောင်နဲ့ကိုကန့်တပ်ဖွဲ့တွေပူးပေါင်းထားပြီးမြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေဝင်ရောက်တိုက်ခိုက်ပါတယ်။မြမတက်မတော်ရဲ့တက်မျိုးလို့ခေါ်တဲ့ပြည်ဦးတွင်ကတက်မတော်နီးပညာတက်သူကိုတယောက်ခုမမရှော့တိုက်ဒုံးသီးတွေနဲ့တိုက်ခတ်ခဲ့တယ်လို့လူတယောက်တည်းတယောက်တင်လာရအဆောက်အုံနဲ့မော်တော်ကားတစ်ချို့ပျက်စီးခဲ့ပါတယ်။နောက်တနေရာကတော့ပြည်ဦးတွင်အဝင်က Asia World Token နဲ့မူရစီဝါဆစ်ဆူရေးခဲ့ပါကားပေါ်ကနေ RPG ပခုံးတန်းဒုံးကျည်နဲ့ပြစ်ခတ်တာခံရပြီးလူအသေးပြောက်တော့မရှိပါဘူး။နောက်တနေရာကတော့နောင်ချိုနဲ့တောင်မဲကြားဂုတ်တွင်းတကားကိုစောင့်နေရဲကင်းတိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်၃ယောက်စစ်ကူသွားတဲ့တပ်မတော်သား9ယောက်ကြာဆုံးပါတယ်။တကားလည်းဖောက်ခွဲဖျက်ဆီးခံရပါတယ်။အလားတူနောင်ချိုစစ်စင်းရေးကိန်းနဲ့တိုက်ခိုက်ခံရပြီးတပ်မတော်သား2ယောက်နဲ့အရဲသား1ယောက်တေဆုံးပါတယ်။နောင်ချိုကတည်ရင်ဌာနချုပ်စခန်းကတော့အဝေးကနေပြစ်ခတ်ခံရပေမယ့်အထူးကိုက်အကြဆုံးမရှိပါဘူး။ဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်လက်နက်ကင်တိုင်းသားတွေအနေနဲ့တပ်မတော်ရဲ့လုံခြုံရေးအကောင်းဆုံးနေမြင်တဲ့ထီရောက်အောင်ဝင်ရောက်တိုက်ခိုက်နိုင်တယ်ဆိုတာပြသခဲ့တယ်လို့နိုင်ငံရဲ့အရေးကြီးဆုံးမန္တလေးမူဆယ်ကုန်သွယ်ရေးလမ်းကြောင်းကြီးကိုလည်းအခြေအနေဖက်တောက်နိုင်တယ်ဆိုတာကိုပြသခဲ့ပါတယ
်။ဖြစ်စဉ်နဲ့ပတ်သက်ပြီးတပ်မတော်ဘက်ကတော့အခုရက်ပိုင်းအတွင်းသူတို့အနေနဲ့ရှမ်းမြောက်နဲ့ရခိုင်ပြည်နယ်မှာဘိန်းချက်စခန်းတွေမူရစီဝါတွေအမြောက်များဖမ်းမိခဲ့တယ်။အဲ့ဒီဖြစ်စဉ်ကြောင့်ရောက်ပိုင်းလက်နက်ကိုင်တွေကဝင်ရောက်တိုက်ခိုက်တာဖြစ်နိုင်တယ်ဆိုပြီးဆွတ်ဆွဲခဲ့ပါတယ်။ထုံးစံတိုင်းဆွတ်ဆွဲချက်ကိုတိုင်းသားလက်နက်ကိုင်တွေဘက်ကပယ်ချခဲ့ပါတယ်။တကယ်တော့ပြီးခဲ့တဲ့2018နှစ်ကုန်ပိုင်းတပ်မတော်ဘက်ကရှမ်းမြောက်အပါအဝင်စစ်တပ်ကြီး၅တိုင်းမှာအပြစ်ခတ်ရက်စဲထားမယ်လို့ကြေညာခဲ့ခြင်းကစတိုင်းသားလက်နက်ကိုင်တွေဘက်ကလည်းအပြန်အလှန်သဘောထားကြေညာချက်တွေထုတ်ခဲ့ကြပါတယ်။လက်နက်ကိုင်တပ်ဖွဲ့အများစုကစစ်တပ်ကြီးငါးတိုင်းမှာအပြစ်ရကျင်ညာပေမဲ့ရခိုင်ပြည်နယ်မပါတာကိုတော့မဝင်မကြခဲ့ကြပါဘူး။အလားတူအေအေနဲ့မဟာမိတ်လုပ်ထားတဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်အဖွဲ့ကလည်းစစ်တပ်ငါးတိုင်းအပြင်ရခိုင်ပြည်နယ်မှာပါထိုးစစ်ဆင်တာတွေရပ်တန့်ပေးဖို့တောင်းဆိုမှုရှိခဲ့တာပါ
။ဒါနဲ့မှအစိုးရနဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေ MCA လမ်းကြောင်းပေါ်ရောက်လာအောင်ဆွေးနွေးမှုတွေလုပ်နိုင်အောင်တက်မတော်ဘက်ကအပြစ်ရတက်တန်းတိုးမြှင့်ပေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လက်တွေ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေမရက်သေးခဲ့သလိုဆွေးနွေးမှုတွေလည်းတိုးတက်မှုတစုံတရာမရခဲ့ပါဘူး။အခုနောက်ဆုံးတိုက်ခိုက်မှုဖြစ်စဉ်အပြီးနောက်ပိုင်းမှာတော့တက်မတော်ဘက်ကအပြည့်ရက်တက်တန်းတိုးဖို့ဖြစ်နိုင်ခြင်းအတော်နည်းသွားပါပြီ။ဖြစ်စဉ်ကိုကြည့်ရင်ပြည်သူလူထုရဲ့အတက်အိုးအိမ်စည်းစိမ်လုံခြုံရေးကိုတာဝန်အပြည့်အဝယူထားတဲ့တက်မတော်အတွက်တာဝန်ကျေပါရဲ့လားဆိုတာမေးခွန်းထုတ်ရမှာဖြစ်ပါလေ။လာတိုက်ခိုက်တဲ့လက်နက်ကောင်တွေကိုပဲအပြစ်တင်နေလို့မပြီးသေးပါဘူး။ရှေ့ပိုင်းမှာလည်းတရုတ်နယ်စပ်ကလက်နက်အများအများရန်ကုန်ကိုတင်ရန်ကုန်ကနေရခိုင်ပြည်နယ်ဘက်ပြန်တယ်ကြီးအခုနောက်ဆုံးရခိုင်ပြည်နယ်မှာအေအေတပ်ဖွဲ့ကတပ်မတော်ကိုတိုက်ပွဲဆင်ကြပါခဲ့ပြီးပါပြီဒီလိုလက်နက်တွေမူရစေဝါတွေအရှိတ်နယ်စပ်ကနေအနောက်ဘက်နယ်စပ်ရောက်အောင်တည်ယူနေနိုင်တာဟာဘလို့လုံခြုံရေးအားနည်းချက်တွေကြောင့်လဲဆိုတာပြန်စဉ်းစားသုံးသပ်ဖို့လိုပါတယ်အထူးသဖြင့်တပ်မတော်ခေါင်းဆောင်တွေဟာနိုင်ငံရေးစီးပွားရေးကိစ္စတွေထက်တိုင်းပြည်လုံခြုံရေးပြည်သူတွေရဲ့အသက်အိုးအိမ်နဲ့စီးပွားရေးလမ်းကြောင်းကာကွယ်ရေးအတွက်ပိုပြီးအားစိုက်တင်ပါတယ်ဒါ့အပြင်လက်ရှိတိုင်းသားလက်နက်ကိုင်တွေနဲ့ပဋိပက္ခကိုအကြမ်းဖက်တောင်းကျမ်းမှုဖြစ်သတ်မှတ်မလားအကြမ်းဖက်တောင်းကျမ်းမှုဆိုရင်တော့နိုင်ငံရေးဆွေးနွေးဖို့ပြည်လည်အောင်လုပ်ဖို့လုံးဝမလိုအပြုတ်တိုက်ဖို့ပဲရှိပါတယ်တကယ်လို့နိုင်ငံရေးပြဿနာလို့သုံးနေရင်တော့ရောက်တဲ့နေရာကနေအပြစ်ရက်ပြီးနိုင်ငံရေးအရာတွေးဆဆွေးနွေးဖို့လိုအပ်ပါတယ
်။အလားတူဆိုရဘက်ကလည်းဒီဖြစ်စဉ်အပေါ်သတိကြည်ကြီးထားကြံရွယ်ဖို့လိုပါတယ်။ဒါတွေကတောင်းကျမှုလားနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုလားမမှန်ကန်ကန်ရပ်တည်ဖို့လိုပါတယ်။ တိုင်းသားတွေနဲ့နိုင်ငံရေးအရဆွေးနွေးမယ်ငင်းငယ်ရေးအရယူမယ်ဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုရင်တပ်မတော်ကိုရောလက်နက်ကိုင်တိုင်းသားတွေကိုပါဆွေးနွေးပွဲသပွဲဝိုင်းရောက်အောင်ဥဆောင်ခေါ်ယူနိုင်စွာရှိရပါလိမ့်မယ်ဘက်တစ်ဖက်ဖက်ကနေရက်တိပေးလိုက်ပြီဆိုတာနဲ့ငင်းငယ်ရေးဝေးကွာသွားနိုင်တယ်ဆိုတာသတိပြုဖို့လိုပါတယ်အလားတူတိုင်းသားလက်နက်ကိုင်တွေဘက်ကလည်းစီရင်ပြတ်မှတ်လားစီရင်ဖိအားပေးမှုလားတိုင်းပြည်ရဲ့ကုန်စည်စီးဆင်းမှုပျက်စီးစေပြီးဒီလိုလိုလူများစုထိခိုက်ပျက်စီးမှုရှိစေမဲ့တိုက်ခိုက်မှုမျိုးလားဆိုတာရွေးချယ်တတ်ဖို့လိုအပ်ပါတယ်။ဒီလိုလိုအကျိုးစီးပွားကိုထဲ့မတွက်ရင်တိုင်းပြည်စီးပွားရေးနဲ့ပြည်သူ့အစိုးရအကြက်တဲတွေ့နိုင်ပြီးငြိမ်းချမ်းရေးဝေးကွာတစ်ထက်ဝေးကွာဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးလည်းအကောင့်ထဲပေါ်လာမှာမဟုတ်ကြောင်းပါ။